မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာအသစ်၄ဦးကိုထပ်မံအတည်ပြုလိုက်တဲ့အတွက်အခုဆိုရင်စုစုပေါင်း230ကျော်သွားပါပြီ။ဇွန်လ2ရက်နေ့ညပိုင်းမှာတက်ခွဲစစ်ဆေးပြီးစီးခဲ့တဲ့နမူနာပေါင်း882ခုမှာအတည်ပြုလူနာသေးလေးဦးတွေ့ရှိခဲ့တာဖြစ်ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အင်္ဂါနေ့ည8:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အတည်ပြုလူနာသေးလေးဦးမှာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့သူရန်ကုန်တိုင်းကအမျိုးသမီးတဦး၊တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းရွာငံမျိုးကအမျိုးသားတဦးနဲ့မလေးရှားကိုတွားရောက်ခဲ့သူချင်းပြည်နယ်မင်းတပ်မျိုးကအမျိုးသားတူဖြစ်ပြီးအသွားလာတန်တက်ခံထားသူတွေဖြစ်ပါတယ်။ကျန်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မျိုးကလူနာအမျိုးသမီးတူကတော့ခီးသွွားရာဇဝင်မရှိသလိုအသွားလာတန်တက်ထားခြင်းရှိမရှိလဲဖော်ပြမထားပါဘူး။သူတို့ကိုဝေဘာကိအထူးကုဆေးရုံဆက်ဆံထွန်းပြည်သူဆေးရုံကြီးမူဆယ်ခရိုင်ပြည်သူဆေးရုံနဲ့ဟာခါပြည်သူဆေးရုံကြီးတွေမှာဆေးကုသမှုခံယူစီမှာဖြစ်တယ်လို့ကျန်းမာရေးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဒါတလုံးမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်အတည်ပြုလူနာ232ဦးရှိပါတယ်။အတည်ပြုလူနာတွေထဲမှာနှစ်ကြိမ်ဆက်တိုက်ပိုးမတွေ့သူ143ဦးနဲ့သေဆုံးသူ6ဦးရှိပါတယ်ရှင်။